မြန်မာအစိုးရစစ်တပ်ထဲကအသက်မပြည့်သေးတဲ့ကလေးစစ်သားတွေကိုပြန်လွှတ်ပေးဖို့နဲ့လူ့အဖွဲ့အစည်းအတွင်းပြန်လည်ပေါင်းစည်းဝင်ဆက်နိုင်ရေးအတွက်ဆောင်ရွက်သွားဖို့စစ်တပ်အကြီးအကဲတွေနဲ့ကုလသမဂ္ဂတို့ကြားဒီကနေ့သဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဟာမြန်မာအစိုးရဘက်ကကလေးစစ်သားပြည်ထနာကိုအတိအမှတ်ပြုတဲ့သဘောတခုအဖြစ်ကုလသမဂ္ဂတာဝန်ရှိသူတို့ကမြင်ပါတယ်။ဒါပေမဲ့လည်းကလေးစစ်သားပြည်ထနာကိုထိထိရောက်ရောက်ဖြည့်ရှင်းနိုင်ဖို့ဆိုရင်အောက်ခြေမှာတည်တည်ချာချာလုပ်ဖို့လိုမယ်လို့ကလေးစစ်သားအရေးလှုပ်ဆောင်နေသူတို့ကလည်းထောက်ပြပါတယ်။ဒီအောင်ပြေဆုံးတော့ခွချောချောသိန်းကဆက်ပြောပြပါလိမ့်မယ်ရှင်
။ကလေးငယ်တွေမြမတက်မတော်ထဲမှာစစ်မှုထမ်းခြင်းကနေကာကွယ်ဖို့နဲ့အသက်မပြည့်သေးတဲ့တပ်သားစ်တွေကိုလွမြောက်ခွင့်ပြုဖို့လုပ်ငန်းအစီအစဉ်တရက်ကိုမြမဆွေရနဲ့ကုလသမဂ္ဂတို့ဇွန်လ29ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ။မြမဆွေရစစ်တပ်ထဲမှာကလေးစစ်သားမရှိဘူးလို့တောက်လျှောက်ပြောလာခဲ့တဲ့စစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတပ်ထဲမှာလက်ရှိရှိနေတဲ့ကလေးစစ်သားတွေကိုပြန်လွှတ်ပေးဖို့သဘောတူလိုက်တာဟာကလေးစစ်သားပြဿနာရှိနေတယ်ဆိုတာကိုအတိအမှတ်ပြုတဲ့သဘောမျိုးဖြစ်တယ်လို့လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ကုလသမဂ္ဂတာဝန်ရှိသူတူက VOE ကိုပြောပါတယ
် I think by signing in black and white this is an acknowledgement of the problem
ဖြူမဲ့ခွဲပြားကိုလက်မှတ်ရေးထိုးလိုက်တဲ့အတွက်ဒါပြဿနာကိုအတိအမှတ်ပြုတာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ
်ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Ramesh Sharasta ပါမြန်မာဆွေရနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့တွေဘက်ကအဖွဲ့ဝင်6ယောက်9ယောက်ပါပူးတွဲအဖွဲ့တရဖွဲ့စည်းပြီးတော့ရမုံငွေလိုအပ်ချက်တွေအသေးစိတ်အစီအစဉ်တွေကိုလာမယ့်ရက်နိုင်ငံအတွင်းအပြီးသက်ဆွေးနွေးညှိနှိုင်းပြီးသတင်းလေးဘက်အတွင်းမှာလုပ်ငန်းအစီအစဉ်ကိုအကောင့်ထည့်ဖော်သွားမယ်လို့မစ္စတာရမက်ရှ်ကပြောပါတယ်။တတ်ထဲမှာကိုယ့်ရဲ့အရွယ်မရောက်သေးတဲ့ကလေးရှိနေတယ်ဆိုပြီးသက်ဆိုင်ရာမိဘအုပ်ထိန်းသူတွေဆွေမျိုးသားချင်းတွေကလာပြီးတင်ပြတိုင်တန်းတာတွေရှိရင်လည်းစုံစမ်းလှုပ်ဆောင်သွားမယ်လို့မစ္စတာရမက်ရှ်ကဆိုပါတယ်။အစိုးရနဲ့ကုလသမဂ္ဂအကြားနှစ်နဲ့ချီပြီးဆက်ဆက်ဆွေးနွေးမှုရဲ့ရလဒ်အနေနဲ့အခုလုပ်ငန်းအစီအစဉ်ထွက်ပေါ်လာတဲ့အပေါ်ကုလသမဂ္ဂဘက်ကအားရဝမ်းသာရှိနေတယ်လို့အစိုးရဘက်မှလည်းအလေးနဲ့လှုပ်ဆောင်ခြင်းနေတာကိုတွေ့ရတယ်လို့မစ္စတာရမက်ရှ်ကပြောပါတယ
်။ I think from our perspective I do think that they want to resolve this problem.
ကျွန်တော်တို့အမြင်ကပြောရမယ်ဆိုရင်တော့သူတို့ကဒီပြဿနာကိုဖြေရှင်းနေတယ်လို့ထင်ပါတယ်။သူတို့တွေဒီပြဿနာကနေကင်းဝေးချင်ကြပါပြီ။လုပ်ငန်းစဉ်တခြားပြောဆိုဆွေးနွေးမှုတွေကနေပြောရမယ်ဆိုရင်တော့ကျွန်တော်မြင်တယ်လို့သူတို့ကအလေးနဲ့ရှိတယ်လို့လည်းယူဆပါတယ်
။ကလေးစစ်သားအရေးကိစ္စကိုလက်ရှိမှာအပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ ILO နဲ့ဆက်သွယ်လှုပ်ဆောင်နေတဲ့ဗကိုးမျိုးကရှေ့နေကြီးဦးဝေးမြင့်ကတော့အစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားသဘောတူညီချက်တွေဘလောက်ပဲလက်မှတ်ရေးထိုးအောက်ခြေအဆင့်မှာအကောင့်တွေဖော်တာတွက်လက်မြန်ဆန်မှုမရှိသေးတွေကတော့ထိရောက်မှာမဟုတ်ဘူးလို့ဝေဖန်ပါတယ
်။မြန်မာနိုင်ငံမှာကျိုးနီစနစ်နဲ့ပြုတ်တဲ့အတွက်ဌာနဆိုင်ရာစစ်တပ်ဝန်ထမ်းတွေကအလုပ်လုပ်ဖို့အတွက်အ ਨੇ စုံကလေးတယောက်စစ်သားကနေပြန်ထွက်ဖို့အတွက်ကို6လနဲ့တစ်နှစ်ကျော်ကြာတယ်။အဲလက်မှတ်ထိုးဖို့ကိစ္စဒီကလေးအတွက်ကိုစေတနာထားပြီးတော့ဂရုဏာထားပြီးတော့ကျွန်တော်တို့အလုပ်မလုပ်ပေးဘူး။သူတို့အားတဲ့အချိန်မှာအလုပ်လုပ်ပေးတယ်။နောက်ပြီးသွားတဲ့အစိုးရရောလက်ရှိအစိုးရရောကလေးတယ်စစ်သားစုဆောင်ရေးနဲ့ကျွန်တော်လုံးဝမယုံဘူး။ဆိုင်ရွက်ပေါ်လာတာလှအောင်လုပ်တယ်။အခုချိန်ထိကိုကလေးတဘွားညောင်ပညာသင်ဖို့ရှေ့ဆက်သွားဖို့ကျောင်းတွေဆက်တက်ဖို့ဆိုတာလုပ်ပေးခဲ့ခြင်းလုံးဝမရှိဘူးဘိုးလုံးမဲ့လူသာရှိတယ်စစ်သားလုံးမဲ့လူမရှိဘူးခိုင်းမို့လူမရှိတဲ့အတွက်ရသလောက်အချိန်ဆွဲထားခြင်းပဲခံရတယ်တိုးတက်မှုတော့မရှိသေးဘူးလို့ပဲကျွန်တော်ပြောချင်တယ
်ကလေးစစ်သားအသုံးပြုနေတာဟာမြမတက်မတော်တခုတည်းမဟုတ်ပဲလူမျိုးစုလက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ဟာလည်းအသုံးပြုနေတယ်လို့ကုလသမဂ္ဂကပြောပါတယ်အဲ့ဒီအဖွဲ့တွေကတော့ဒီမိုကရက်တစ်ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကချင်လူမျိုးရေးတပ် KIA ကရင်မျိုးသားလူမျိုးရေးတပ်ကရင်မျိုးသားလူမျိုးရေးတပ်ငြိမ်းချမ်းရေးကောင်စီကရင်နီတပ်ရှမ်းပြည်နယ်တပ် SSC တောင်ပိုင်းနဲ့ဝါမျိုးသားတပ်မတော်တို့ဖြစ်တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီအဖွဲ့တွေနဲ့လည်းတပ်ဖွဲ့စီတွဲဆုံဆွေးနွေးပြီးအလားတူလုပ်ငန်းအစီအစဉ်မျိုးထွက်လာဖို့လုပ်သွားမယ်လို့မစ္စတာရမက်ရှ်ကပြောပါတယ်။ဇွန်လ29ရက်နေ့ကနေပြည်တော်မှာလှုပ်တဲ့သဘောတူလက်မှတ်ရေးထိုးပွဲကိုကုလသမဂ္ဂတွင်မှုချုပ်ရဲ့ကလေးသင်ငယ်နဲ့လက်နက်ကင်ပြည်ပခဆိုင်ရာအထူးကိုယ်စားလှယ် Miss Radhika Kumara Swami နဲ့ပြည်အောင်စုအစိုးရကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးလှမင်းတို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ